ရန်ကုန်နေပြည်တော်လွိုက်ကော်ရန်ကုန်ခီးစဉ်ပြေးဆွဲတဲ့မြမမျိုးသားလေချောင်းလိုင်း MNA ရဲ့လေရင်တစဉ်ဒီကနေ့စက်တင်ဘာလ30ရက်နေ့တောက်ကြနေ့မနက်ပိုင်းလွိုက်ကော်လေစိတ်အစင်မှာပြစ်ခတ်ခံရပြီးတော့အမျိုးသားတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ကယားပြည်နယ်အတွင်းလှုပ်ရှားနေတဲ့ကယင်းတီတိုးတက်ရေးပါတီ KNPP နဲ့PDF လက်နက်ကင်အဖွဲ့တွေပြစ်ခတ်တာလို့မြမစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်KNPP ဘက်ကတော့အရက်သားလေရင်တွေကိုပြစ်ခတ်ဖို့ညွှန်ကြားမထားဘူးဆိုပြီးတုံ့ပြန်ပါတယ် MNA လေရင်ပြစ်ခတ်ခံရတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုအောင်အောင်ကတင်ပြပေးထားပါတယ
်ရန်ကုန်ကထွက်ခွာလာတဲ့မြမမျိုးသားလေချောင်းလိုင်း MNA ရဲ့ခီးစဉ်အမှတ် UB149 လေရင်လွိုက်ကော်ကိုဆင်းသက်ဖို့ပြင်ဆင်တဲ့အချိန်ပြစ်ခတ်ခံရတာပါပြစ်ခတ်ခံရတဲ့အတွက်ခီးတဲ့တယောက်ရဲ့ညာဘက်ပါကြီထိမှန်ဖောက်ဝင်ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။လိုက်ကော်လေစိတ်အစင်းမှလေရင်ကိုပြစ်ခတ်ခံရတဲ့ဆိုတာကိုလေရင်ပေါ်လိုက်ပါသွားတဲ့တခြားခီးတဲ့တယောက်ကလည်း VOA ကိုအခုလိုပြောပါတယ်။ဒီ
လိုက်ကော်ဆင်းလို့ပေါ့။တပတ်တူပါတယ်ဘာမှမဟုတ်ဘူး။ဒီတော့လောက်မှနေရတယ်အတန်ကြားလိုက်တော့ဘောလုံးထုတ်ကနေရနေတယ်ဘောနော်။ခလေးတယောက်ဖုံးကျုပ်ကြတာပဲထင်လိုက်တော့ဘောနော်။မချက်တော့ကြတော့ကြာနေရတော့ဟုတ်တယ်ဆင်းလိုက်တော့ပုံမှန်မဟုတ်ဘူးနော်ဟိုမျိုးလုံးတုံးသွားတော့ဆင်းလာတော့လူရင်းအော်ဆင်းလိုက်တော့ဒီထိုင်ကမှတွေးလိုက်ပါတော့တွေးလိုက်တယ်အစ်ကဘာရှိရလဲဘာလို့အော်ရောက်မှခေါင်းလေးပြတ်နေဖြစ်ရလို့ပေါ့ဖြူသွားလို့ကြာတာဟိုင်ကြရရတဲ့လူပဲဆင်းလိုက်တော့ဘာလို့လူရင်းလည်းတုံးချက်ဖြစ်နေဒီမှာတကယ်မချဘူးရမယ်တချို့တော့
စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့ခီးသည်63တင်ဆောင်လာတဲ့ MNA လေချောင်းလိုင်းကလေရင်ဟာမနေ့7:45မိနစ်အချိန်လောက်မှာလွိုက်ကော်လေစိတ်ကိုဆင်းသက်စဉ်အမြင့်ပေ3500ခန့်လေရင်ပြေးလမ်းမြောက်ဘက်၄မိုင်ခန့်အကွာမှာပစ်ခတ်ခံရတယ်လို့ဖော်ပြပါရယ်ဗကြိန်ထက်မကပစ်ခတ်မှုရှိခဲ့တယ်ဆိုတာကိုတော့အတိအပြုထုတ်ပြန်တာမျိုးမရှိပါဘူးဒဏ်ရာရရှိတဲ့လူနာကိုလွိုက်ကော်စေးုံကြီးကိုပို့ဆောင်ထားတဲ့အကြောင်းနဲ့ပစ်ခတ်တဲ့လက်နက်မျိုးစားကိုစီးစစ်နေစေဖြစ်တယ်လို့ဖော်ပြပါရယ်KNPP နဲ့ PDF အဖွဲ့တွေကပြစ်ခတ်တာလို့ဆိုထားပြီးစီရင်နဲ့မသက်ဆိုင်တဲ့ပြစ်မှတ်တွေကိုတိုက်ခိုက်ပြစ်ခတ်အကြမ်းဖက်လုပ်ရက်တွေကျူးလွန်နေတယ်လို့လည်းစွပ်စွဲထားပါတယ်။ KNY မျိုးသားတိုးတက်ရေးပါတီ KNPP ရဲ့အတွေ့အမှုနဲ့ခူးဒန်နီယယ်ကတော့အရက်သားလေရင်တွေကိုပြစ်ခတ်ဖို့ညွှန်ကြားချက်မရှိတဲ့အကြောင်းနဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတယ်လို့ VOA ကပြောပါတယ
်။ကျွန်တော်တို့အနေနဲ့ကဒီအရက်သားလေရင်ကိုပြေဖို့ခတ်ဖို့ဆိုတာညွှန်ကြားချက်တစ်ခုမှလည်းမရှိဘူး။ဒီတဲ့အလီဒီကပြပဆိုင်ရာဥပဒေနဲ့တက်ဆိုင်တဲ့အဲ့ဒါတွေကတော့ကျွန်တော်တို့ပြပထားတာတွေရှိတယ်ကျွန်တော်တို့သိတယ်အခုကကျွန်တော်တို့တန်တွေကခီအီတက်တွေကပြပါတယ်ဆိုတော့ဘယ်သူမှလည်းတတိပြင်တာမရှိဘူးဟိုလိုက်လေးနေနေတယ်ဟိုအခုချိန်ကြီးကတော့ကျွန်တော်တို့လုပ်ပါတယ်ဆိုတော့ကဘယ်သူမှတော့မပြောဘူး
ခီးတဲ့လေရင်ကိုရည်ရွယ်ချက်ရှိရှိပြစ်ခတ်တယ်ဆိုရင်အေးအေးယူသွားမှဖြစ်တယ်လို့လဲခူးတန်နီယယ်ကပြောပါတယ်စစ်ကောင်စီဟာနိုင်ငံပိုင် MNA လေချောင်းလိုင်းကရရှိတဲ့ဝင်ငွေတွေကိုစည်ရေးအရအသုံးပြုနေတာကြောင့်ပြည်သူတွေလိုက်ပါစီးနှင်းခြင်းမပြုဘဲ KNY မျိုးသားကာကွယ်ရေးတပ် KNDF ကပြီးခဲ့တဲ့နှစ်ဒီဇင်ဘာ3ရက်နေ့ကတိုက်တွန်းခဲ့ဘူးပါတယ်။အခုလေရင်ပစ်ခတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Lycor အခြေစိုက် PDF အဖွဲ့တွေကတစုံတရာပြောဆိုတာမျိုးမရှိသေးပါဘူး။လေရင်ပစ်ခတ်ပြီးနောက်မှာတော့ MNA ကလိုက်ကော်ခီးစဉ်တွေကိုရက်အကန့်အသတ်မရှိရဆိုင်လိုက်ကြောင်းနဲ့လေရင်လက်မှတ်ဝယ်ယူထားသူတွေကိုလည်းငွေပြန်အမ်းပေးမှဖြစ်ကြောင်းကြေညာပါရဲဒီအပိုင်းမှာတော့ KYP နဲ့အတွင်းနဲ့မိုးပြဲဒေသမှာစစ်ကောင်စီတပ်နဲ့ KNPP PDF ပူးပေါင်းတပ်တွေအကြားနေ့စဉ်နီးပါးတိုက်ပွဲတွေဖြစ်ပွားနေပြီးမြန်မာစစ်တပ်ကလုံခြုံရေးတင်းကျပ်ထားတဲ့ကြားမှာပဲလိုက်ကော်မှာခီးတဲ့တင်လေရင်ပစ်ခတ်ခံခဲ့ရတာပါဒီနေ့မနေ့စနေလောက်ကလိုက်ကော်မျိုးအနီးတစ်ဝိုက်မှာလက်နက်ကြီးပစ်ခတ်တံတွေထတ်ကြားနေရတယ်လို့လဲဒေသခံတွေကပြောပါရခင်ဗျာ